ဂျပန်နိုင်ငံမှာတုံးနေကြအတိုက်ခံဖြစ်နေရက်တည်နေခဲ့တဲ့ Liberal Democratic Party ဟာတနင်္ဂနွေနေ့ကလွှတ်တော်ရွေးကောက်ပွဲမှာအပြတ်အသတ်အနိုင်ရခဲ့တဲ့အတွက်အဆိုးအဟားအာဏာပြန်လည်ရရှိတော့မှာဖြစ်ပါတယ်။ကိုယ်စားလှယ်နေရာ480ရှိတဲ့အောက်လွှတ်တော်မှာဝန်ကြီးချုပ်ဟောင်းရှင်ဆူအာဘေဦးဆောင်တဲ့ LPD Party က293နေရာမဟာမိတ်ဖြစ်တဲ့ Newကွန်မြူတိုပါတီက32နေရာရရှိခဲ့ကြောင်းဂျပန်သတင်းဌာန NHK ကကြေညာခဲ့တာပါ။အောက်လွှတ်တော်ရဲ့၃ပုံ၂ပုံကိုလူများစုအဖြစ်ရမှာဖြစ်တဲ့အတွက်လက်ရှိအာဏာရဒီမိုကရက်တစ်ပါတီကအများစုဖြစ်နဲ့ထိန်းချုပ်ထားတဲ့အထက်လွှတ်တော်ကိုကျိုးကိုင်နိုင်မဲ့အခြေအနေကိုရရှိတော့မှာလည်းဖြစ်ပါတယ်။ဝန်ကြီးချုပ်ယူရှိဟီကိုနိုဒါဦးဆောင်တဲ့ဒီမိုကရက်တစ်ပါတီကတော့တနင်္ဂနွေနေ့ရွေးကောက်ပွဲမှာ58နေရာသာနေရာရခဲ့တဲ့နောက်ပါတီအနေနဲ့လူလူရဲ့မျှော်လင့်ချက်တွေကိုမဖြည့်ဆည်းနိုင်မှုဆိုပြီးဝန်ကြီးချုပ်ကပါတီရဲ့အကြီးအကဲဖြစ်ကနေနှုတ်ထွက်ကြောင်းကြေညာခဲ့တာပါ။အနိုင်ရပါတီရဲ့ခေါင်းဆောင်ကတော့သုံးနှစ်ကြာနိုင်ငံရေးအရာမရေမရာအခြေအနေတွေကိုလူလူကဆန့်ကျင်ကြောင်းပြသလိုက်တာဖြစ်တယ်လို့ပြောဆိုလိုက်ပါတယ်။ American သမ္မတ Barack Obama ကတော့အနိုင်ရပါတီခေါင်းဆောင်ကိုအောင်မြင်မှုအတွက်ချီးကျူးစကားပြောကြားခဲ့ပြီးဂျပန်အစိုးရအသစ်နဲ့ရင်းရင်းနှီးနှီးဆက်လက်လက်တွဲသွားဖို့မျှော်လင့်ကြောင်းပြောကြားလိုက်ပါတယ်။ American နဲ့ဂျပန်နိုင်ငံကြားဆက်ဆံရေးဟာဒေသရင်းမှာငြိမ်းချမ်းရေးနဲ့တရားဝါပြောရေးအတွက်အဓိကအခန်းကဏ္ဍမှာရှိနေတဲ့အကြောင်းလဲသမ္မတကကြေညာချက်ထဲမှာဖော်ပြထားပါတယ်။